ဘင်္ဂလားဒေ့ရှ်နိုင်ငံမှာဩဇာကြီးတဲ့အတိုက်ခံခေါင်းဆောင်နှစ်ဦးကို1982ခုနှစ်ပါကစ္စတန်လက်အောက်ကနေလွတ်လပ်ရေးရဖို့တိုက်ခိုက်ခဲ့တဲ့စစ်ပွဲအတွင်းစစ်ရာဇဝတ်ပြစ်မှုကျူးလွန်ခဲ့တဲ့ပြစ်မှုနဲ့ကုတ်မြစ်လိုက်ပြီးဖြစ်ပါတယ်။ BNP ပါတီခေါင်းဆောင်ဆလာဟူဒင်ကာတာချောက်ဒရီနဲ့ဂျမတ်အစ္စလာမီပါတီအတွင်းမှုချုပ်အလီအရှမ်မိုဟာမက်မူဂျာဟစ်တို့ကိုစနေနေ့ညမှာကွပ်မြစ်ခဲ့တာဖြစ်ပါတယ်။ချောင်ဒရီနဲ့မူဂျာဟစ်တို့ကသူတို့ပေါ်မှာလူစုလိုက်ပြုံးလိုက်တပ်ဖြတ်မှုမရင်းမှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေအတွက်2013ခုနှစ်တုန်းကချမှတ်ထားတဲ့တေလန်ဖြစ်တဲ့အတွက်အယူခံဝင်မှုကိုဗုဒ္ဓဘူးနေမှာဘင်္ဂလားဒေ့ရှ်တရားလွှတ်တော်ချုပ်ယုံကနေပယ်ချခဲ့တာပါ။ဒါ့အပြင်သမ္မတမိုဟာမက်အဗ်ဒူဟာမစ်ကလည်းသူတို့ရဲ့လူငယ်ချမ်းသာဝင်ပေးဖို့အတွက်အယူခံဝင်မှုကိုစနေနေ့မှာပဲပယ်ချပစ်ခဲ့တာပါ။ချောင်ရီနဲ့မူဂျာဟစ်တို့ရဲ့မိသားစုဝင်တွေဟာသူတို့ကိုမကွတ်မြခင်စနေနေ့ကဒက်ကာဘဟုအချင်းတောင်ကြီးမှာနောက်ဆုံးတောရောက်တွေ့ဆုံခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်။သူတို့ကိုကွတ်မြမှုအတွက်မကျေနပ်မှုတွေနဲ့အဓိကျုံးတွေဖြစ်လာမှာကိုစိုးရိမ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာလုံခြုံရေးတတိပေးချက်အဆင့်မှန်ထားပါတယ်။ပါကစ္စတန်လက်အောက်ကနေလွတ်လပ်ရဖို့အတွက်ကြိုးပမ်းစဉ်ကာလအတွင်း1982ခုနှစ်စစ်ပွဲတွေမှာပါကစ္စတန်စစ်သားတွေကဒေသခံတစ္ဆေပေါက်တချို့ရဲ့အကူအညီနဲ့လူပေါင်း3000လောက်ကိုတပ်ဖြတ်ခဲ့တဲ့အပြင်အမျိုးသမီးပေါင်း2000ကျော်ကိုမရင်းကျင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။